အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတောင်ပိုင်းနယ်စပ်မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုပြဖြစ်နိုင်ရေးအောက်လွှတ်တော်မှာအင်္ဂါနေ့ကမအောင်မမြင်ဖြစ်ခဲ့ပါတယ်။ဒီမိုကရက်ကြီးဆိုတဲ့အောက်လွှတ်တော်မှာသမ္မတရဲ့ဗီတိုအာဏာကိုဖျက်သိမ်းရေးမဲခွဲတာမှာထောက်ခံမဲ248မဲ၊ကန့်ကွက်မဲ181မဲရရှိခဲ့ပေမဲ့လို့လဲအများစုထောက်ခံမှု3ပုံ2ပုံပြည့်ဖို့အတွက်ထောက်ခံမဲ38မဲလိုအပ်ခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တခြားဒတိုင်းတိဆောက်ရေးအတွက်ဒေါ်လာ 3.6 ဘီလီယံကိုတခြားအစိုးရစီမံကိန်းတွေထံကလွှဲပြောင်းရယူနိုင်မဲ့နယ်စပ်လုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲကြီးအဖြစ်ပြောဆိုပြီးနိုင်ငံတော်အရေးပေါ်အခြေအနေကိုပြီးခဲ့တဲ့ဖေဖော်ဝါရီလကသမ္မတထရန့်ကကြေညာခဲ့တာပါ။အခုလိုမဲခွဲဆုံးဖြတ်ချက်ကြောင့်သမ္မတထရန့်အနေနဲ့နေဆက်ဒတိုင်းတိဆောက်ရေးမှာသုံးလိုတဲ့ငွေကိုပြည်တော်စုငွေစင်းတွေတဲကနေဆက်ပြီးတော့ဆန်းစစ်ခွင့်ရသွားတာလည်းဖြစ်ပါတယ်။